Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို line 2 meter 16.25 ရိုးနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုတော်မိုးပြူနဲ့တူကြီးညာပြသမှာပါဒီအီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့အစွန်းနှီးဝဲတွေကိုဗီယက်နမ်မှာဆက်လက်ပြီးတော့ကျင်းပနေတာနောက်စနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုင်ပေကရေစော်ကစားလို့ရတဲ့အပန်းဖြေဥယျာဉ်အတွင်းမှာနှီးလောင်ခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပါရှင်ထိုင်ဝမ်နိုင်ငံကရေကစားဥယျာဉ်ကြီးတစ်ခုထဲမှာကခုန်နေကြတဲ့လူအုပ်ကြီးတွေကြားထဲအကြောင်းရင်းမသိရတဲ့မိလောင်ပောက်ကွယ်မှုကြောင့်လူပေါင်းရာချီဒဏ်ရာရသွားကြပါတယ
်။今天我以非常沉痛震惊的心情来探视这次八仙乐园。
ထိုင်ဝမ်သမ္မတမယင်ချောက်ပြောသွားတာပါအသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးမှာပါ။ဒါအပြင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန့်ဒေတာထဲကနေမြေတည်ငိမ့်စားပြုတ်လာပြီးဒုက္ခတွေတွေကလည်းပြန်လာနေကြပြီမို့ရွေးကောက်ပွဲမဲ့ဆန္ဒရှင်စီရင်ပြုစုနေကြတဲ့အကြောင်းနဲ့ပြည်ထောင်စုဝန်ကြီးဌာနကရေးဆွဲထားတဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထုတ်ပြန်ထားတဲ့အကျဉ်းချောင်ဥပဒေမူကြမ်းမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အသုံးအနှုန်းနဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုအတိအလင်းထက်တွင်ပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းမြောက်အဖွဲ့ကတောင်းဆိုလိုက်တဲ့သတင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်။
အီရန်နျူကလ িয়ার ရေးဆွေးနွေးပွဲကိုဗီယက်နမ်မှာဒီကနေ့ဆက်လက်ကျင်းပနေဆဲဖြစ်ပြီးတခြားနိုင်ငံကဒီနိုင်ငံသားရေးဝန်ကြီးတွေလည်းဒီအစည်းအဝေးကိုတက်ရောက်မယ်လို့ခန့်မှန်းရပါတယ်။နျူကလ িয়ার ရေးဆိုင်ရာသဘောတူညီချက်တရက်ကိုဒီလကုန်မှာရဖို့အီရန်စစ်စစ်ညှိနှိုင်းရေးမှူးတွေကမျှော်လင့်ထားပေမဲ့တိတ်ခတ်ခဲတဲ့ကိစ္စရပ်တချို့ကိုဆက်လုပ်သွားဖို့လိုနေသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမမော့ဂျာဗက်ဇာရစ်နဲ့တကားပိတ်ဆွေးနွေးပွဲတွေလုပ်နေတာနဲ့တစ်ချိန်မှာပဲဝန်ကြီးကယ်ရီကဗီယက်နမ်မှာစနေနေ့ကပြောလိုက်တာပါ။တိုးတက်မှုရဖို့နဲ့ရှေ့ဆက်လုသွားနိုင်ဖို့နှစ်ဖက်စလုံးကအပြင်းထန်လှုပ်ဆောင်ဖို့လိုတယ်လို့ဝန်ကြီးဇာရစ်ကပြောပါတယ်။တစ်ဖက်ကအပြူသဘောလှုပ်ဆောင်ပြီးပြင်းထန်တဲ့တောင်းဆိုချက်တွေမလုပ်ဘူးဆိုရင်အားလုံးအတွက်အကျိုးရှိမဲ့သဘောတူညီချက်တစ်ခုကိုတရားပေါက်ရမယ်လို့ဝန်ကြီးဇာရစ်ကပြောပါတယ်။အောင်မြင်တဲ့သဘောတူညီချက်တရရဖို့အတွက်ကိစ္စရပ်သွင်းခုကိုဆက်လုသွားရမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီး Laurent Fabius ကပြောပါတယ်။အဲ့ဒါတွေကတော့နျူကလ িয়ার လုပ်ငန်းနဲ့သက်ဆိုင်တယ်လို့တန်တရားရှိတဲ့နေရာတွေကိုစစ်ဆေးရေးသူတွေတနာနဲ့ဖွံ့ဖြိုးရေးဆိုင်ရာဆွမ်းရည်တွေအပေါ်ကန့်သက်ချက်တွေတရှိခံရင်းနဲ့သဘောတူညီချက်ပါအချက်တွေကိုချိုးဖောက်ရင်အီရန်ပေါ်တန်ခတ်ရေးယူမှုတွေအလင်းအမှန်ပြန်ချမှတ်နိုင်ရေးလှုံ့ဆော်ရမယ့်နိလန်ပုံစံတစ်ခုအပေါ်အီရန်ကလက်ခံဖို့ဖြစ်တယ်လို့ဝန်ကြီး Fabius ကပြောပါရယ်ခင်ဗျာ
တူနီးရှားနိုင်ငံမှာကမ္ဘာလှည့်ခရီးသွားတွေရဲ့ပန်းဖြေစခန်းတစ်ခုကိုတနတ်သမားကတိုက်ခိုက်ခဲ့တဲ့အတွက်ဗြိတိန်လူမျိုး15ယောက်အပါအဝင်ခရီးသည်39ယောက်သေဆုံးခဲ့ရတဲ့တူနီးရှားခေတ်သစ်သမိုင်းမှာအဆိုးဆုံးတိုက်ခိုက်မှုပေါ်ပေါက်ခဲ့ပြီးတဲ့နောက် Islamic စစ်သွေးကြွအုပ်စုတွေနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်သေးတယ်လို့ Britain နိုင်ငံသားဝန်ကြီးဌာနနဲ့ကာကွယ်ဝန်ကြီးဌာနကသတိပေးချက်တွေထုတ်ပြန်ပြောဆိုလိုက်ပါတယ်။ပင်လယ်ကမ်းခြေပန်းဖြေစခန်းမှာအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးထောင်နဲ့ချီတဲ့ခရီးသည်တွေတူနီးရှားနိုင်ငံတွေကပြန်ထွက်ပြေးနေကြပြီးစနေနေ့ကတော့သမ္မတ Habib Asad ကနိုင်ငံတော်ဝန်လုံခြုံရေးတိုးမြှင့်မှုတွေဆောင်ရွက်ခဲ့ပါတယ်။မြောက်အာဖရိကတိုက်မှာရှိတဲ့တူနီးရှားနိုင်ငံမှာစစ်တပ်နဲ့အတူအရန်လက်နက်ကင်တပ်ဖွဲ့တွေကိုဟိုတယ်နဲ့ကမ္ဘာလှည့်ခရီးသည်စခန်းတွေမှာတိုးမြှင့်ချထားခဲ့ပြီးအစိုးရဘာသာရေးကိုယ်ကွယ်သူတွေဝတ်ပြုဆူတောင်းတယ်လို့လူသိများတဲ့ဗလီဖျားချောင်း80ကိုပိတ်မယ်လို့ကြေညာလိုက်ပါတယ်။တောက်ကြာနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာခရီးသည်ဟန်ဆောင်ထားတဲ့တူနီးရှားစစ်သွေးကြွလူငယ်တယောက်ကဆော်ဇီမဟာဘာကျင်းငါးဝင်ဟိုတယ်နဲ့ပင်လယ်ကမ်းခြေပန်းဖြေစခန်းမှာပစ်ခတ်တိုက်ခိုက်ခဲ့လို့လူ38ယောက်ထဲမှနေသေးဆုံးပြီးဒါဇင်နဲ့ချီတန်ရာရခဲ့ပါတယ်တိုက်ခိုက်မှုအပြီးမှာဒေတာရင်းနဲ့ဥရောပကခီးတွေနဲ့စီကားတွေအဲ့ဒီကဘာလှည့်ခီးတွေစခန်းမှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေကလွဲပြီးလူသူမရှိတိတ်ဆိတ်နေပါတယ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာ Britain, Germany, Ireland, Belgium, Portugal လူမျိုးတွေပါတဲ့အလောင်း18လောင်းနဲ့တခြားသေဆုံးသူတွေကိုတော့ဘယ်သူဘယ်ဝါဆိုတာစစ်ဆေးနေတော့မယ်လို့တူနီးရှားကျန်းမာရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံတောင်ပိုင်းမှာလည်း American ဘိုင်းဓာတုစက်ရုံတစ်ခုကိုအကြမ်းဖက်သမားတစ်ယောက်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာမှာလူတစ်ယောက်ကိုခေါင်းဖြတ်တတ်ခဲ့ပြီးကျန်ခဲ့တဲ့ခန္ဓာကိုယ်ပေါ်မှာစက်ရုံကိုဖောက်ခွဲဖျက်ဆီးမယ်လို့ RF လိုရေးထားတာကိုတွေ့ခဲ့ကြရပါတယ်။ဒီတိုက်ခိုက်မှုအတွက်မတင်ကားသူကိုဖမ်းဆီးစစ်ဆေးနေစေဖြစ်ပါတယ်။ ဒီတိုက်ခိုက်မှုတွေဟာရုပ်မှန်ညစ်ပတ်တွေလို့ရတွေ့တာဖြစ်တယ်လို့ American Aim Bureau ကတောက်ကြံနေကကြေညာချက်ထုတ်ပြန်ဖော်ပြခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေအပါအဝင်နိုင်ငံတကာအဖွဲ့တွေခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုတွေကိုရှုံ့ချပြောဆိုခဲ့ပါတယ်ရှင်။
လူ26ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့ရှီးယက်ဘလီကိုဘုံခွက်တိုက်ခဲ့သူဟာဆော်ရီနိုင်ငံသားဖြစ်တယ်လို့ကူဝိတ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။ရမန်ဒန်ကာလအတွင်းဝတ်ပြုစုတောင်းနေကြတဲ့ဘလီကိုဘုံခွက်တိုက်ခဲ့သူဟာဆူလမန်အယ်ကဘတ်ဖြစ်တယ်လို့ဆော်ရီပြည်ထောင်ဝန်ကြီးကပြောပါတယ်။ကမ္ဘာတိုက်ကြီး3တိုက်ကနေရာ3ခုကိုတောက်ကြနေတဲ့ကအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာမှာဆော်ရီအာရေဗီးယားကဘလီလက်ပါဝင်ပါတယ်။အကြမ်းဖက်သမားတွေဟာပြင်သစ်နိုင်ငံကဒါရုပစ္စည်းစေယုံတရုံကိုတိုက်ခိုက်ခဲ့တာမှာလူ2ဦးကိုကောင်းဖြတ်တက်ခဲ့ပြီးတူနီးရှားနိုင်ငံပင်လယ်ကမ်းခြေကပစ်ခတ်မှုအတွင်းမှာတော့လူ38ဦးထက်မနည်းသေဆုံးခဲ့ပြီးဒါဇင်အတော်များများဒဏ်ရာရခဲ့ကြပါတယ်ခင်ဗျာ
။ဂရိနိုင်ငံကိုငွေကြေးကြက်တဲကခေတ္တမှုလုပ်နေတဲ့မကြခင်တက်တန်းကုံတော့မယ်နိုင်ငံတကာအစည်းအဝေးနဲ့ပတ်သက်ပြီးလူမှုဆန္ဒခံယူဖို့ Greek ဝန်ကြီးချုပ် Alexis Tsipras အစိုးရအဖွဲ့ရဲ့ပန်ကြားမှုကိုဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်ကမဲခွဲဆုံးဖြတ်လက်ခံခဲ့ပါတယ်။ဇူလိုင်လ5ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒခံယူပွဲမှာ Greek နိုင်ငံသားတွေကဆန္ဒမဲပေးကြမှာဖြစ်ပြီးပြည်သူတွေအားလုံးကိုဘယ်လိုအကျက်ကိန်းနာမျိုးကိုမှဂရုစိုက်စရာမလိုပဲလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရှိတယ်လို့ Greek ဝန်ကြီးချုပ်ကပြောဆိုပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့ဇုံကနေဂရိနိုင်ငံထွက်ရမယ်ကိစ္စနေတယ်လို့ပြင်သစ်ဝန်ကြီးချုပ်ကတနင်္ဂနွေနေ့ကသတိပေးထားပါတယ်။ဒါပေမဲ့လည်းအခုလိုလူမှုဆန္ဒခံယူဖို့ဂရိအစိုးရရဲ့ဆုံးဖြတ်ချက်အတွက်တော့ပြင်သစ်ဝန်ကြီးချုပ်ကရှုံ့ချပြောဆိုတာမျိုးမရှိပါဘူး။နိုင်ငံတကာရဲ့ကမ်းလှမ်းချက်ကိုဖြစ်နိုင်ခြေရှိတယ်လို့ဆုံးဖြတ်တာမှုဆွေးနွေးညှိနှိုင်းရေးစကားဝိုင်းကိုပြန်လာဖို့လဲဂရိအစိုးရကိုဖိတ်ကြားပါတယ်။ဂရိနိုင်ငံအနေနဲ့အင်္ဂါနေ့နောက်ဆုံးထားပြီးနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကိုချင်းငွေဒေါ်လာတန်2000နီးပါးပေးဆက်ဖို့ရှိပြီးဥရောပသမဂ္ဂရဲ့ဒေါ်လာတန်8000အရကျငွေကြေးအကူအညီကိုလိုအပ်နေတာလည်းဖြစ်ပါတယ်။
ဒီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကနေ့ဝင်နေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်စနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုင်ပေကရေစော်ကစားလို့ရတဲ့အပန်းဖြေဥယျာဉ်အတွင်းမှာမီးလောင်ခဲ့တာကြောင့်လူပေါင်း900လောက်ဒဏ်ရာရသွားပြီးအဲ့ဒီထဲက200နီးပါးလောက်ကတော့ဒဏ်ရာပြင်းထန်ပါတယ် State Show စီမင်းဘော်ကနေရောင်စုံပေါင်လာတွေကိုကျဲချတဲ့အချိန်မှာမီးလောင်မှုဖြစ်ပေါ်ခဲ့ပြီးလူများစုရဲ့ခန္ဓာကိုယ်အောက်ပိုင်းကိုမီးလောင်ကျွမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာဒီဂီတာဝိုင်းကိုလာကြည့်ကြတဲ့လူငယ်1000လောက်ဟာဆင်အောက်မှာကခုန်နေကြတာပါ။မီးလောင်မှုကြောင့်ဒဏ်ရာရသူတွေကို Formosa ဥယျာဉ်ကနေအပြင်ကိုသေထုတ်လာခဲ့ကြပြီးတချို့ကလည်းအဲ့ဒီဒဏ်ရာကနေအနာသက်တအောင်ရေလောင်းပေးကြပါတယ်။ထိုင်ဝမ်ဝန်ကြီးချုပ်မာအိုချာကူကလည်းအများပြည်သူကြားအခုလိုရောင်စုံပေါင်တာတွေတုံးတာကိုတားမြစ်လိုက်တယ်လို့ထိုင်ဝမ်သမ္မတမရင်ချောင်းကလည်းဒဏ်ရာရသူတွေကိုဆေးရုံမှာတားရောက်ကြည့်ရှုခဲ့ပါတယ်။ဟောင်ကောင်က4ဦး၊တရုတ်ပြည်မှကြီးက2ဦးနဲ့မကာအို၊ဂျပန်၊မလေးရှား၊စင်ကာပူတို့က2ဦးစီတွေကဒဏ်ရာရသူတွေထဲမှာပါဝင်ပါတယ်။မီးလောင်မှုကိုတော့မြန်မြန်ဆန်ဆန်နှိမ့်သက်နိုင်ခဲ့တယ်လို့ထိုင်ဝမ်သတင်းတွေမှာဖော်ပြပြီးအခုအခါမှာဒီမီးလောင်မှုဖြစ်ပွားတာနဲ့ပတ်သက်လို့စုံစမ်းနေပါတယ်။ရဲတွေကပေါင်တာတွေကျဲချခဲ့တဲ့ဥယျာဉ်ဝန်ထမ်း2ဦး၊အဲ့ဒီဂီတာပွဲကျင်းပသူနဲ့တခြားဝန်ထမ်း2ဦးကိုစစ်ဆေးမေးမြန်းနေပြီးသူတို့အနေနဲ့အများပြည်သူကြားအထိတ်တလန့်နဲ့ဒဏ်ရာရစေမှုတို့အတွက်တရားစွဲဆိုခံရနိုင်ွယ်ရှိပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံကရာချီမြို့မှာမကြသေးခင်ရက်တွေကအပူလိုင်းတန်းကြောင့်လူထောင်150ကျော်သေဆုံးခဲ့ရပြီးနောက်ပိုင်းဒီကနေ့တနင်္ဂနွေနေ့မှာအပူချိန်ဆပြီးတော့ကျဆင်းလာခဲ့ပါတယ်။တောက်ချနေ့ကပြင်းထန်တဲ့ပူချိန်နဲ့နှိုင်းစာရင်ပိုပြီးသက်သာလာပေမဲ့သေဆုံးသူတွေကိုတကြိုးဖို့လိုအပ်တဲ့လူတွေကိုတခြားအကူအညီတွေပေးအပ်ဖို့နိုင်ငံကူညီမှုအဖွဲ့နဲ့သက်ဆိုင်ရာတာဝန်ရှိသူတွေအလုပ်များနေကြစေဖြစ်ပါတယ်။ပါကစ္စတန်နိုင်ငံ၏ပါတီကြီးတစ်ခုဖြစ်တဲ့ Jamaat-e-Islami အဖွဲ့ကတည်ဆောက်ထားတဲ့တာအီးနိုင်ငံအကူအညီပေးတဲ့အဖွဲ့ကတာဝန်ရှိသူတွေကလည်းလိုအပ်တဲ့အကူအညီပေးနေပြီးဒီလုပ်ငန်းတွေကိုကရာချီမြို့တော်မှာလွန်ခဲ့တဲ့နှစ်40လောက်ကလေးကလုပ်နေခဲ့တာဖြစ်ပါတယ်။ခုချိန်မှာအကူအညီပေးတဲ့ရင်း18စီးပါတဲ့အုပ်စုကိုကရာချီမြို့ရဲ့နေရာ73ခုမှာတည်ထောင်ထားပြီးလည်းဖြစ်ပါလေ1982ခုနှစ်ကလေးကခဏိအထိအပူဆုံးလို့ဆိုရမယ်ပူချိန်44ဒီဂရီစင်တီဂရိတ်ထိရောက်သွားခဲ့ပြီးတော့မွတ်စလင်တွေရဲ့ဥပုပ်လနဲ့တိုက်ဆိုင်ရုံမကလူရေတန်း20လောက်နေထိုင်တဲ့မြို့တော်မှာမိအားပြတ်တောက်မှုတွေနဲ့ရင်ဆိုင်ခဲ့ရခြင်းမှာပါကစ္စတန်အစိုးရရဲ့ပြဿနာကိုတုံ့ပြန်ဖြေရှင်းနိုင်တဲ့အရေးသွေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေအကြီးအကျယ်ပေါ်ထွက်ခဲ့တာဖြစ်ပါလေ
တရုတ်ဂျပန်ဆက်ဆံရေးပြည်လည်နိုင်မှုအဓိကအကြောင်းရင်းဟာဂျပန်အနေနဲ့အိန္ဒိချင်းတရုတ်နိုင်ငံရဲ့ကျေဝါချမ်းသာမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလက်ခံမလားဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမနေ့ကပြောဆိုလိုက်ပါတယ်ဘေဂျင်းမြို့ဆင်ဝါတက်တောမှာကျင်းပတဲ့လေးချိန်မြောက်ကမ္ဘာငြိမ်းချမ်းရေးဖိုရမ်အတွင်းတရုတ်ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုမစ္စတာဝမ်ယီကအခုလိုဖြေကြားခဲ့တာပါတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာဂျပန်နိုင်ငံအတွက်အကျိုးဖြစ်ထွန်းနေတဲ့အချိန်ထဲမှာဒီတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုနဲ့ပတ်သက်လို့ဒီအနေအထားကိုလက်ခံဖို့ဂျပန်အနေနဲ့အပြည့်အဝပြင်ဆင်ထားတာမရှိဘူးလို့ဝန်ကြီးဝမ်ကပြောပါတယ်တရုတ်နဲ့ဂျပန်နိုင်ငံဟာအိန္ဒိချင်းတွေဖြစ်တဲ့အတွက်ငြိမ်းချမ်းချမ်းနဲ့နှစ်ဦးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းသူကပြောပါရတယ်။2015ခုနှစ်ဟာဖက်ဆစ်ဆန့်ကျင်ရေးစစ်ပွဲအောင်နိုင်ခြင်းနှစ်80ပြည့်ဖြစ်ပြီးဂျပန်တွေရဲ့နှစ်ချက်ကျူးကျော်မှုကိုတရုတ်ပြည်သူတွေကဆန့်ကျင်တိုက်ထုတ်ခဲ့တာပါ။အတူတကွပူးရဲဆောင်ရွက်မှုနားလည်မှုအပြန်လန်ကူညီအားပေးမှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ forum မှာကမ္ဘာအင်အားကြီးနိုင်ငံတွေကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုအာရှပစိဖိတ်ဒေသဥရောပနဲ့ကမ္ဘာလုံခြုံရေးပူးပေါင်းဆောင်ရွက်မှုအာဆီယံနဲ့တောင်အာရှဒေသလုံခြုံရေးပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လဲဆွေးနွေးကြပါရယ်လူ900လောက်တက်ရောက်တဲ့ဒီ forum ကိုကမ္ဘာခေါင်းဆောင်ဟောင်းတွေအပြင်ပညာရှင်တွေလည်းတက်ရောက်ပါရယ်ခင်ဗျာ
အမေရိကန်နိုင်ငံမှာလိင်ညွတ်ချက်သူတွေတရားဝင်လက်ထပ်ခွင့်ကိုတရားရုံးကအတည်ပြုပေးလိုက်ပြီးမကြခင်ဒီနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပမယ် Queer Parade လို့နာမည်ပေးထားတဲ့လိင်ညွတ်ချက်သူတွေရဲ့ချီတက်ပွဲအတွက်ထောင်နဲ့ချီတဲ့လူမှုရေးတက်ကြွလှုပ်ရှားသူတွေနဲ့အတူလိင်ညွတ်ချက်သူတွေစုဝေးခဲ့ကြပါတယ်ဒီပွဲကိုထောင်တောင်းချီတဲ့လိင်ညွတ်ချက်သူတွေနဲ့သူတို့ရဲ့ခွင့်ရေးအတွက်တက်ကြွလှုပ်ရှားသူတွေတက်ရောက်မယ်လို့ပွဲစီစဉ်သူတွေကမျှော်လင့်ထားပါတယ်ဒီတော့အတွင်းယာနဲ့ချီတဲ့ရှေးရိုးဆွဲဝါရီတွေနဲ့ခရီးရန်ဖျားချောင်းအဖွဲ့ဝင်တွေကလည်းလိင်ညွတ်ချက်သူတွေရဲ့ဆက်ဆံရေးကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီချီတက်သူတွေရဲ့ဘေးကနေရှင်ပြီးတော့ဆန့်ကျင်ချီတက်ကြပါမယ်။အမေရိကန်နိုင်ငံဘက်ကနေတောင်ကိုရီးယားကိုဝင်ရောက်လာတယ်လို့ဆိုရဲရှေးယိုခရစ်ယာန်ဘာသာရေးကိုယုံကြည်သူတွေဟာတောင်ကိုရီးယားနိုင်ငံမှာအားကောင်းရုံမကနိုင်ငံရေးနယ်ပယ်မှာဩဇာလွှမ်းမိုးမှုရှိသူတွေလည်းဖြစ်ပါတယ
်။တနင်္ဂနွေနေ့နောက်ဆုံးတည်ထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့သတင်းတွေကိုVOA ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။ထိုင်ဝမ်နိုင်ငံထဲကရေကစားဥယျာဉ်ကြီးတစ်ခုထဲမှာထောင်နဲ့ချီတဲ့လူတွေတစ်ယောက်နဲ့တစ်ယောက်အယောင်ဆုံးပေါင်နာမုံတွေနဲ့ပဲ့ရင်ကတ်ခုံနေကြတဲ့အချိန်မှာမိလောင်မှုတစ်ခုတော့ဖြစ်သွားခဲ့ပါရယ်။ခုလိုဖြစ်ရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လူပေါင်းရာချီတန်ရာရသွားကြတာပါ။တိတ်ဆုံးလို့တော့မရှိပါဘူး။မီလောင်လူနာတွေကိုထိုက်ပေးသမရကိုရိုင်းတွားရောက်တည်င်းမေးလက်ပတ်ခဲ့ပြီးမီလောင်မှုအတွက်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဆိုရတယ်။ရိုက်တာတည်င်းတပုတ်ကိုအခြေခံပြီးကျွန်မကပဲတစ်ဆက်တည်းပြောပြပါဦးမယ်ရှင်။ထိုင်ဝမ်ကရေကစားပန်းချံကြီးတစ်ခုထဲမှာမီလောင်ခဲရာကြောင့်ဒဏ်ရာရသွားတဲ့လူဦးရေဟာဒီကနေ့ဆိုရင်936ယောက်ရှိပြီးအတွင်းလူနာအဖြစ်ကုသခံရသူတွေကအယောက်180ရှိတယ်လို့အစိုးရဘက်ကပြောပါရယ်။စနေနေ့ကမိဆလောင်တဲ့အချိန်မှာလူပေါင်း1000လောက်ဟာရောင်စုံပေါင်တာမုံတွေနဲ့တယောက်ကိုတယောက်ပဲရင်ဂီတတန်နဲ့ကခုံနေခဲ့ကြတာပါ။တန်ရရသွားသူတွေထဲမှာပြိမကတယောက်လူမျိုး၄ဦးနဲ့နိုင်ငံခြားသား၂ဦးပါတယ်လို့သတင်းဌာနတွေကဆိုပါရယ်။ဒီလိုမိလောင်ပောက်ကွဲမှုဖြစ်ပြီးချက်ချင်းဆိုသလိုပဲတန်ရရသွားတဲ့ရာနဲ့ချီတဲ့လူတွေကိုကယ်ဆယ်ရေးသမားတွေကကူတာပေးကြပါရယ်။အများစုကအသက်20နဲ့30ကျားတွေဖြစ်ကြပြီးရေကူးမှုစုံတွေဝတ်ထားကြတာပါ။တချို့လူတွေကမိမကူးတဲ့ဒိုနတ်မုတ်ပုံပလတ်စတစ်ဒုံးတွေပေါ်မှာလဲလျောင်းနေခဲ့ကြတာပါခနာကိုပေါ်မှာမီးတောက်လောင်နေတဲ့လူတွေပြေးလွှားနေကြတဲ့ရုပ်ပုံတွေကိုရုပ်မြင်သံကြားဌာနကပြသသွားတာကိုလည်းတွေ့ရပါတယ်ဒီကနေ့မှာတော့လူပေါင်း430ကဆေးရုံမှာကုသမှုခံနေရပြီးလူပေါင်း164ယောက်ကတော့အတွင်းလူနာဖြစ်ကုသခံနေရတယ်လို့အစိုးရအရာရှိတွေကဆိုပါတယ်မြို့တော်တိုက်ပင်နဲ့မလန်းမကန်းမှာရှိတဲ့ Formosa Fun Coast ရေကစားနိုင်တဲ့ပန်းချံကြီးထဲမှာစနေနေ့ည၈နာရီခွဲလောက်ကအခုလိုစပြီးလောင်ကျွမ်းခဲ့တာပါ။ပေါင်နာမုံတွေကြောင့်မီးလောင်ကျွမ်းတာဖြစ်နိုင်တယ်လို့ဒေသခံအစိုးရအရာရှိတွေကခန့်မှန်းပါတယ်။ဆေးရုံကိုသွားပြီးမီးလောင်လူနာတွေကိုကြည့်ရှုသတင်းပေးခဲ့တဲ့ထိုင်ဝမ်သမရမယင်ချောင်းကအခုလိုပြောပါရယ်
။ဒီနေ့我非常沉痛震惊的心情。
ပန်းချံထဲမှာမီးလောင်ခံရတဲ့လူနာတွေကိုဒီကနေ့သွားကြည့်ပြီးသိကိုစိတ်မကောင်းဖြစ်ရပါတယ်။အတွင်းလူနာတွေကိုတော့ကြီးခွင့်မရတဲ့အတွက်သူတို့ကလွှဲရင်ကျန်တဲ့လူနာအလုံးကိုကြည့်ခဲ့ပါရယ်။သူတို့အတွက်ကုသရေးနဲ့အကူအညီတွေကိုအစိုးရဘက်ကအတက်နိုင်ဆုံးလုပ်ပေးသွားမယ်ဆိုတာသိအောင်အခုလို့သွားခဲ့တာပါ။ဒါနဲ့ပတ်သက်လို့ဘယ်သူမှတာဝန်အရှိဆုံးဖြစ်တယ်လဲဆိုတာကိုလည်းစုံစမ်းစစ်ဆေးသွားမှာပါ
။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးချိန်ထိပေါင်နာမုံတွေကိုအသုံးမပြုကြဖို့အစိုးရဘက်ကတားမြစ်ချပါရယ်။တိုက်ပင်အုပ်ချုပ်ရေးမှူးအရစ်ချူးကအခုလို့ပြောပါရယ်
။任何的粉尘
ပေါင်နာမုံတွေပါဝင်ပတ်သက်တဲ့ဘယ်လိုလှုပ်ရှားမှုမျိုးကိုမဆိုတိုက်ပင်မှာချက်ချင်းရဆိုင်မှုကျွန်တော်တို့တားမြစ်လိုက်ပါရယ်။ မဟုတ်မီတပ်ဌာနနဲ့ပူးပေါင်းပြီးတော့လဲဒီအမုံတွေအုံပြုပုံကိုတင်းတင်းကြပ်ကြပ်စီမံကုတ်ကဲဖို့လှုံ့ဆော်သွားမှာပါလို့သူကပြောသွားတာပါခုထိတော့သိဆုံးသူမရှိသေးပါဘူး။ဒါပေမဲ့မီးလောင်ခံထားရတဲ့သူတွေကတော့ခြေလက်အင်္ကာတွေမီးလောင်ခံထားရပြီးတချို့ကတော့နာကျင်မှုကနေတက်တာရရသွားကြပေမဲ့တချို့ကလည်းမီးလောင်ထားတဲ့အဝတ်အစားတွေအသားမှာကပ်နေကြရတာကိုသတင်းဌာနတွေကပြသကြပါရယ်။ခုတော့အဲ့ဒီပန်းချံကိုယာယီပိတ်ထားတယ်လို့ပန်းချံရဲ့အင်တာနက်စာမျက်နှာမှာဒီကနေ့ဖော်ပြထားပါရယ်ရှင်။ဗီဒီယိုအေကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောတာရှင်များရှင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန့်ဒေတာထက်ကနည်းမြေတည်ငြိမ်စပြုလာပြီးဒုက္ခတွေတွေလည်းပြန်လာနေကြပြီမို့ရွေးကောက်ပွဲမဲဆန္ဒရှင်စရင်ပြုစုဖို့ဆောင်ရွက်နေပြီလို့ကိုကန့်ဒေတာလွတ်တော်ကိုယ်စားလှယ်ကပြောပါရယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖက်ကတနိုင်ကန်လုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေချိန်မှာပဲဝကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖက်မှာတော့မဲပေးနိုင်ခွင့်ရှိတဲ့နိုင်ငံသားအရေးအတွက်လုံလောက်မှုမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ဝပြောခွင့်ရကဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဖေဖော်ဝါရီလဆန်းကနေစလို့၄လကျော်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာထဲမှာအခုဆိုရင်တိုက်ပွဲတွေကအတန်ငယ်ငြိမ်သက်သွားပြီဖြစ်လို့နည်းမြေတည်ငြိမ်အေးချမ်းစာပြုလာနေလို့ကိုကန့်ဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကိုကန့်ပြည်သူတွေရဲ့မဲဆန္ဒရှင်စီရင်ကိုကောက်ယူနိုင်တော့မှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ညွှန်ကြားချက်နဲ့နည်းမြေတည်ငြိမ်မှုရှိလာရင်ကျင်းပနိုင်မှုအရေးကော်မရှင်ဘက်ကဆောင်ရွက်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်မဲဆန္ဒရှင်ပြုစုရေးတာဝန်ခံဦးဝင်းကြီးကအခုလိုပြောပါတယ
်တော့ကတော့အခုထားကြီးလည်းပြောထားတယ်မဲရင်ကောက်နိုင်မယ်ဆိုရင်ကောက်ဖို့ပဲနောက်ထပ်အခြေအနေကနောက်ထပ်အခြေအနေပဲเนาะအခြေအနေဆိုစီးရေးအခြေအနေတော့ပြောလို့မရဘူးเนาะအခုတော့ကတော့မဲရင်ကောက်ဖို့ကြိုးစားနေတယ်အခုမဲရင်ကောက်ထားတဲ့နေမြေတွေလည်းဒီကလို့အကြောင်းတစ်ခုရောက်ရွေးကောက်ပွဲကျင်းလို့တရားမျှတပြီးတော့လိုရတဲ့မဖြစ်နိုင်ဘူးဆိုရင်အဲ့ဒီနေမြေလုံးမမဟုတ်ဘူးတော့ကတော့မဲရင်ကောက်နေတဲ့ကျန်တာအဖတ်မပြောနိုင်ဘူးအခြေအနေအများအများကြီးပေါ်မှာမူတည်တယ်မဲဆန္ဒနဲ့တနေမှာမငြိမ်းချမ်းမှုစူပူနေတယ်ဒါမှမဟုတ်ရှင်အခုကိုချင်းရောက်မဲဌာနရှင်တို့ချင်းရောက်ခံရတဲ့အစားအသောက်အဲ့ဒါမျိုးတွေလုပ်ရင်မပြောလို့မရဘူ
းကိုကန့်ဒေတာထဲမှာကိုကန့်တက်ဖက်ကတစ်ဖက်သက်အပြစ်ရက်ကြေညာထားတယ်လို့အစိုးရဘက်ကလည်းငြိမ်းချမ်းရေးကန့်လန့်မှုတွေရှိတဲ့အတွက်နည်းမြေတည်ငြိမ်စပြုလာပြီးစစ်ပြေးဒုက္ခတွေတွေလည်းပြန်လာနေလို့2015ရွေးကောက်ပွဲကျင်းပနိုင်မှုအရေးမဲဆန္ဒရှင်စီရင်ပြုစုနိုင်မှုတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေနဲ့တာဝန်ရှိတဲ့သူတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြပါတယ်လို့ကွန်လုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးဟော်ရှောက်ချန်းကပြောပါတယ်
ရှိမှလည်းတယ် EC ရှိမှလည်းတယ်လောက်ကဒီတာဆိုကျွန်တော်တို့ကဟိုလောက်ကနောက်ကုန်ချမြို့နယ်လောက်ပဲမြို့ဆိုမြို့ဆိုရှိမှလည်းရတယ်ကုန်ချမြို့နယ်ရဲ့လောက်ပဲမြို့လုံးမနောက်ရှိနေတဲ့အရှိမရှိဘူ
းအဲ့တော့ဒီမဲဆန္ဒရှင်စည်ရင်ပြုစုမှုတွေဟာရောရှင
်အဲ့လိုလို့ရတယ်အဲ့လိုမဖြစ်ပါဘူးပြုစုမှုမဖြစ်ပါဘူ
းအဲ့တော့ဟိုဒုက္ခတွေတွေကလည်းပြန်လာနေပြီလားရှင
်လောက်ကလည်းပြန်လာတယ်လောက်ကပြန်လာပြန်တယ်နောက်ကဟိုကျုံလို့နေပေါ့ကျေးဇူးဟိုလိုကပြန်လာပြီကုန်းကျန်းဘက်ကတချို့တော့ဘာပါလာတိတယ
်အဲ့တော့အခုဒီပြန်လာနေပြီဆိုတော့မဲဆန္ဒရှင်စည်ရင်ပြည်သူတွေရဲ့စည်ရင်တွေကိုလည်းကောက်လို့ရနေတဲ့အနေအထားဖြစ်နေပြီပေါ့အဲ့လိုလားရှင
်အဲ့တော့ကောက်လို့ရပြီကောက်လို့ရပြီဘာလို့တော့ဝင်လုံးစီပါနဲ့ပြန်လာပြီကောက်လို့ရပြီ
ဝါဒေတာနဲ့ကိုကန့်ဒေတာတွေထဲမှာလက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရွေးကောက်ပွဲမတိုင်ခင်နေမြေအေးချမ်းလာရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီလာဇန်ဂျွန်လ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဝါဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါမလားဆိုတဲ့အပေါ်ဝါပြောခွင့်ရကို VOA ကမေးမြန်းခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပါတယ်အငယ်။အဲ့ဒီမှာသူတို့ကဝါပြည်နယ်ထဲမှာပေါ့နော်ရွေးကောက်ပွဲအဲ့အတွက်ဒီမဲဆန္ဒရှင်စည်ရင်နောက်ရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေကမပေးဘူးလို့ပြောပါတယ်ဆိုတော့အန်ကယ်တို့ဘက်မှာဒီ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကဘာများလိုအပ်ချက်ရှိနေပါလဲအခြေအနေကဘယ်လိုရှိပါလဲရှင်
အော်ဒီကိစ္စကအခုမှမဟုတ်ပါဘူး2017တုန်းကလည်းရွေးကောက်ပွဲကျွန်တော်တို့ဝတ်ဒေသမှာတကယ်အကောင့်ထဲပေါ်နိုင်တာမှမရှိဘူးအခုလည်းမရှိပါဘူးမရှိဘူးဆိုတာဟိုပါတော့ဒေသပြည်သူတွေအားလုံးလူပေါင်း6သိန်းนี่ว่าရှိတဲ့ဟာကိုမတ်ပုတ်နေရှိတဲ့သူကထောင်ကနန်းကျော်ပဲရှိတယ်ဆိုတော့လေထောင်ကနန်းကျော်ဆိုတာတိတိကျကျတော့ကျွန်တော်တော့မပြောနိုင်ပါဘူးသူက5,000လောက်ချီတော့ရှိမနေတူတယ်အဲဒီတော့ဒီ5,000နဲ့ပဲဘယ်လိုသွားပြီးတော့ရွေးကောက်ပွဲလုပ်မှာလဲခုဒေသမှာကလည်းဟိုပါတော့မတ်ပုတ်နေလာလုပေးသွားတယ်အဖြူတွေကများတယ်ဒီလွန်ခဲ့တဲ့လဦးပိုင်းကနေစပြီးတော့တချို့အဖြူနဲ့ဟိုဘာလားပြန်လဲပေးတယ်လာလက်တယ်အဲဒီတော့တချို့လဲနိုင်ခဲ့တယ်တချို့လဲမလဲနိုင်ခဲ့ဘူးမလဲနိုင်ခဲ့တဲ့ဟာတွေလဲ တရားမဝင်တော့ဘူးကျောင်းမဝင်တော့ဘူးဆိုပြီးတော့လည်းပြောတာလည်းရှိတယ်လေအာကန္တရက်ကျော်လွန်လို့ရှင်ပေါ့နော်ဒါကြောင့်မို့ဒီဟာရွက်ောက်ပွဲကတော့ဘယ်လိုမှဟိုအချက်လည်းမရှိပါဘ
ူး UWS ဝါတက်ဖွဲ့ရဲ့ပြောခွင့်ရဦးအောင်မြင့်မှာအခုဆိုရင်တော့ပြည်ထောင်စုရွက်ောက်ပွဲကော်မရှင်ဘက်ကပထမဆုံးအကြိမ်မဲဆန္ဒရှင်စည်းရင်းကိုမတ်လ9ဧပြီလဇန်နွေကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကြီးညာခဲ့ပြီးဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်8မြို့နယ်မှာကြီးညာခဲ့တယ်လို့တတိယအကြိမ်မဲစည်းရင်းကိုတော့ဇွန်လ10ရက်နေ့မှာကြီးညာခဲ့ပြီးစတုတ္ထအကြိမ်မဲစည်းရင်းကိုတော့ဒီလဇွန်လ23ရက်နေ့ကထုတ်ပြန်ကြီးညာခဲ့ပြီးဖြစ်ပါတယ်ရှင်
။မဆုမောစုစည်းတင်ပြတော်ရပါရှင်။ခုတော့လာမယ့်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်436ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ်ခဲ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်းစင်နိုင်ခဲ့တဲ့အတွက်မြမနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ VOA ရဲ့ဖုန်းနံပါတ်1232 382 5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
် VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒီစီစဉ်ကိုစနေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရရှင်။တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရယ်။ခုတော့ဒီကနေ့အစီအစဉ်အဆုံးမတ်ခင်နောက်ဆုံးဆောင်းပါးတဲ့ပုဒ်ကိုတင်ပြပါအောင်မယ်။ပြည်ထရေးဝန်ကြီးဌာနကရေးဆွဲပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းထုတ်ပြန်ထားတဲ့အချင်းချောင်ဥပဒေမူကြမ်းမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အတုံးလုံးနဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုအတိအလင်းထည့်သွင်းပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ကတောင်းဆိုလိုက်ပါတယ်။အကျဉ်းချောင်ဥပဒေမူကြမ်းနဲ့ပတ်သက်လို့မနေ့ကကရန်ကုန်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲပြီးခုလိုထပ်မံတောင်းဆိုလိုက်တာပါ။အပြည့်စုံကိုကိုညောင်ဝင်းအောင်ကတင်ပြထားပါတယ်ရှင်
။နိုင်ငံရေးအကျဉ်းသားဟောင်းမြနိုင်ငံအဖွဲ့ကစီစဉ်တဲ့အကျဉ်းချောင်ဥပဒေမူကြမ်းပြင်ဆင်နိုင်ရေးကနဦးဆွေးနွေးပွဲကိုရန်ကုန်ပဇွန်တောင်မြို့နယ်အော်ကစ်ဟိုတယ်မှာဇွန်လ29ရက်စနေနေ့ကကျင်းပခဲ့တာဖြစ်ပြီးနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနိုင်ငံရေးအကျဉ်းသားဟောင်းတွေလည်းတက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲလုပ်ရတဲ့အကြောင်းနဲ့ပတ်သက်လို့နိုင်ငံအဖွဲ့ဦးဆောင်ကော်မတီဝင်ကိုတင်မောင်ဦးကရှင်းပြပါတယ
်တရေပါထဲမှာအကျဉ်းဆောင်များဥပဒေဆိုပြီးပါလာတယ်ပါလာတဲ့စီမှာ PM အကျဉ်းသားတို့ပြည်ထောင်စုအကျဉ်းသားတို့အချုပ်အကျဉ်းသားတို့စသဖြင့်ဖွဲ့စည်းပြင်မယ်နိုင်ငံရေးအကျဉ်းသားနဲ့သက်ဆိုင်တဲ့ပြတိုင်းချက်တခုမပါပါဘူးအပန်းလာတဲ့အတွက်ကြောင့်မို့လို့ဒီအကျဉ်းတော်ဥပဒေမှာနိုင်ငံရေးအကျဉ်းသားနဲ့သက်ဆိုင်တဲ့ပြတိုင်းချက်တွေကပါသင့်တယ်လို့ကျွန်တော်ကယူဆတယ်။နောက်တစ်ခုပြောလို့ရှိရင်အကျဉ်းတော်ဥပဒေတွေကထူးထူးခြားခြားပေါ့ပြောင်းလဲလာတာတွေကိုကျွန်တော်တို့မတွေ့ရဘူး။မတွေ့ရတဲ့အကြောင်းအကျဉ်းတော်ဥပဒေမှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားနဲ့ပြတိုင်းချက်အချက်ဒီပါဖို့ရဲ့အတွက်ရည်ရွယ်ပြီးကျွန်တော်ဒီဆွေးနွေးပွဲကိုလုပ်တာဖြစ်ပါတယ
်။အကျဉ်းဆောင်ဥပဒေထဲမှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့အချက်တွေကိုဘာကြောင့်ထည့်သွင်းခြင်းရတယ်ဆိုတာကိုလည်းကိုတင်မောင်ဦးကပြောပါတယ
်။ကျွန်တော်ရာသပတ်ကြီးရောဘာလို့မှလဲစိတ်ပရိစန္နာဆိုပြီးပေါ်ပြခဲ့တယ်အလားတူပဲဒီပြမှုတွေကဒီပုံမှန်ဒီပုံမှန်တွေကနိုင်ငံရေးပြမှုတွေဖြစ်တယ်လို့ဟာကျွန်တော်တို့တော်လိုင်းရေးကောင်စီလက်ထက်မှာရောဒီဘက်ကဗိုလ်ချုပ်ကြီးစောမောင်နဲ့ရေလို့ပြည်သားမှုစောင့်ရေးလက်ထက်မှာရောပေါ်ပြလာတာကြီးရှိခဲ့တယ်အဲတော့တော့လေအခုဒီဥတွေမှာဒီပေါ့နော်နိုင်ငံရေးကျင်းသားဆိုအောင်မျက်ကွယ်ပြတာတော်တော်နိုင်ငံရေးကျင်းသားတွေကတောက်ချောက်လုံးမှာအများနဲ့မတူအောင်လို့နှိပ်ဖို့တွေခံရတယ်ဒါပေမဲ့ပါမန်ရာဇဝင်ကျင်းသားရတဲ့ရှုံ့ရခံစားခွင့်တောင်မရခဲ့ဘူးအဲ့တော့ဒီလိုခွဲခြားဆက်ဆံတယ်ဆိုရင်ကျွန်တော်တို့ကိုလည်းတီးခြားရပိုင်ခွင့်တွေပေးရအဲ့ဒီအချက်နဲ့မူတည်ပြီးတော့ကျွန်တော်တို့ကနိုင်ငံရေးကျင်းသားဆိုတဲ့ဥစ္စာတခုကိုကျွန်တော်ဟိုက်လိုက်လုပ်နေတာ
မင်းကဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကတော့နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုလက်ခံပေမဲ့အကျဉ်းဆောင်ဥပဒေထဲမှာတည်ထန့်ထည့်သွင်းဖော်ပြဖို့မလိုသေးဘူးလို့ဆိုပါတယ
်ကျမကတော့လေဟိုနိုင်ငံရေးအကျဉ်းသားဆိုတဲ့ဟိုဟာကိုဒီဥပဒေထဲမှာ မပါသိချင်ဘူးပေါ့နော်နိုင်ငံရေးအကျဉ်းသားတွေတကယ်ရှိနေတယ်ဒါပေမဲ့အဲ့လိုအကျဉ်းသားတွေကိုကျမတို့နိုင်ငံရေးအကျဉ်းသားနဲ့မဟုတ်ဘဲနဲ့တခြားသောပေါ့နော်အထူးကိစ္စတရက်အနေနဲ့ပြီးကြစဉ်းစားမလားပေါ့နော်အဲဒါမျိုးတွေလည်းကျမတို့တခြားနည်းနဲ့လုပ်ရင်လည်းရတယ်ပေါ့နော်နောက်ဝါနဲ့ထက်တော့တော့ကိုကျောက်တန်းကလုတ်ခဲ့တာရှိတယ်ပေါ့နော်နိုင်ငံရေးပြစ်မှုများဆိုပြီးတော့သူကထားခဲ့တာရှိတယ်ပေါ့နော်အဲ့တော့နိုင်ငံရေးပြစ်မှုဆိုတာရောနိုင်ငံရေးကျင်းသားဒီနိုင်ငံရေးသမားတွေလက်ခံနိုင်မလားလက်မခံနိုင်မလားပေါ့ဒါကတော့ဟို ideology ကဒီဘိတ်ကတော့ကျမတို့လုတ်ရအောင်ပါပေါ့နော
်ဒါပေမဲ့နိုင်ငံတကာနဲ့အညီအကျဉ်းသားအခွင့်အရေးတွေကိုပြင်ဆင်ရေးဆွဲဖို့တော့လိုတယ်လို့ဒေါက်တာညိုညိုသင်းကထောက်ပြပါတယ်
အကျမတော်လေးဟိုအကျဉ်းသားအခွင့်အရေးတွေကိုနိုင်ငံတကာအစင်တန်းနဲ့ညော်ညီအောင်မပေးနိုင်အောင်မှာတော့သူတို့ရဲ့ဟိုအခြေခံခံစားခွင့်တွေကိုအာမခံနိုင်ရဲ့အခန်းတခန်းအနေနဲ့ပါဖို့ကိုကျမဆွေးနွေးတယ်ပေါ့နော်နောက်တစ်ချက်ကဒီဥပဒေထဲမှာအကျဉ်းသားတွေကိုနှိမ့်နှိမ့်ဆက်ခွင့်မရှိဘူးလို့တော့ပြောထားတယ်။သို့တော်လည်းပဲနှိမ့်ဆက်မှုဖြစ်နေအောင်မှာ၃လပဲကျူးလွန်တဲ့သူကိုထောင်နှံပေးလို့ရတဲ့သဘောဖြစ်နေတယ်လေ။အဲ့တော့အဲ့ဒါလေးကလည်းဘလို့မှဟိုမမျှတာတဲ့ဟိုပြဋ္ဌာန်းချက်တွေဖြစ်နေတယ်ပေါ့လေ
။တကယ်တော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင် MHRC အနေနဲ့အကျဉ်းသားတွေရသင့်တဲ့အနေဆုံးအခွင့်အရေးစံတတ်မှတ်ချက်တွေကိုကြိုတင်ရေးဆွဲရသင့်တယ်လို့ဒေါက်တာညိုညိုသင်းကပြောပါတယ်။နိုင်ကျင်းအဖွဲ့ကတော့လာမယ့်ဇွန်လလထဲမှာနိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကိုကျင်းပမှာဖြစ်ပြီးအဲဒီဆွေးနွေးပွဲကထွက်လာမယ့်ရလဒ်တွေကိုတွတ်တော်တွင်းကဥပဒေကော်မတီဂျမ်းကိုတင်ပြတိုက်တွန်းသွားမယ်လို့ကုတင်မောင်ဦးကပြောပါတယ်
။ဒီနေ့ဆွေးနွေးပွဲကရတဲ့အချက်ဒီပေါ်ကအခြေခံပြီးတော့ကျွန်တော်ဇူလိုင်လထဲမှာနိုင်ငံတကာပညာရှင်တွေကောနောက်တစ်ခါလွတ်တော်ကိုယ်စားလှယ်တွေကောအဲ့တော့ဥပဒေပိုင်းဆိုင်ရာပညာရှင်တွေကောပါတဲ့ဒီနေ့ခြေပြန်းတဲ့ဆွေးနွေးပွဲတစ်ခုကျွန်တော်တို့လုပ်ပါမယ်။လုပ်ပြီးတဲ့အခါကျရင်အဲ့ဒီဆွေးနွေးတော့ကဆက်လာတဲ့ကျွန်တော်တို့ဆွေးနွေးချက်တွေကိုဒီကျွန်တော်တို့ဒီလွတ်တော်နဲ့ရက်ကိုသွားပြီးတော့အဲ့ဒီမှာရှိတဲ့ဥပဒေကြမ်းကော်မတီကိုကျွန်တော်တို့ပြန်သွားပြီးတော့ထောက်ပြဆွေးနွေးပြီးတော့ကျွန်တော်တို့အကြံဉာဏ်တွေပေးဖို့ရှိပါတယ
်။ဘဇွန်အောင် OK ဟိုတယ်မှာလုပ်တဲ့မနေ့ကဆွေးနွေးပွဲကိုလူ350ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ကိုညာဝေးအောင်ပါရှင် VOA ရဲ့တင်ငွေနဲ့တရင်းတွေကိုဆက်လက်တင်ဆက်ပေးနေပါရယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တက်ကြီးစကားတရင်ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခုညနေပိုင်းစီစဉ်ဆုံးသတ်ခင်မှာကြာနေတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုကိုအောင်အောင်ကတလက်ကြေညာပေးပါအောင်ရှင်
တူနီးရှားနိုင်ငံမှာကဘာလက်ခီးသွားတွေရဲ့အပန်းဖြေစခန်းတစ်ခုကိုတနတ်သမားတွေကတိုက်ခိုက်ခဲ့တဲ့အတွက်ဗြိတိန်လူမျိုး15ယောက်အပါအဝင်ခရီးသည်39ယောက်တည်ဆုံခဲ့ရတဲ့တူနီးရှားခေတ်သစ်သမိုင်းမှာအဆိုးဆုံးတိုက်ခိုက်မှုပေါ်ပေါက်ခဲ့ပြီးတဲ့နောက်အစ္စလာမစ်စစ်သည်ကြောင့်အုပ်စုတွေနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်သေးတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူ26ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့ရှီးအက်ဘလီကိုပုံခွဲတိုက်ခိုက်သူဟာဆော်ဒီနိုင်ငံသားဖြစ်တယ်လို့ကူဝိတ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်ရမဒန်ကာလအတွင်းဝတ်ပြုစုတောင်းနေကြတဲ့ဘလီတွေကိုပုံခွဲတိုက်ခိုက်သူဟာဆူလမန်အယ်ကဘာဖြစ်တယ်လို့ဆော်ဒီပြည်ထောင်စုဝန်ကြီးကပြောပါတယ်ကဘာတက်ကြီးတုံးတိုက်ကနေရာ3ခုကိုတောက်ကြနေတုန်းကအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာစနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုင်ပေကရေစော်ကစားလို့ရတဲ့အပန်းဖြေဥယျာဉ်အတွင်းမီးလောင်ခဲ့တာကြောင့်လူပေါင်း900လောက်ဒဏ်ရာရသွားပြီးအဲ့ဒီထဲက200နီးပါးလောက်ကတော့ဒဏ်ရာပြင်းထန်ပါတယ်စတေရှိုးစင်မင်းဘော်ကနေရောင်စုံပေါင်နာတွေကိုကျဲချလိုက်တဲ့အချိန်မှာမီးလောင်မှုဖြစ်ပွားပြီးဒီလူအများစုရဲ့ခန္ဓာကိုအောက်ပိုင်းတွေကိုမီးလောင်ကျွန်းခဲ့ပါတယ်အဲ့ဒီအချိန်မှာဒီဂီတာဝိုင်းကိုလာကြည့်တဲ့လူငယ်တထောင်လောက်ဟာဆင်းအောင်မှာကခုန်နေကြတာပါတရုတ်ဂျပန်ဆက်ဆံရေးပြန်လည်ပြည်လည်နိုင်ဖို့အဓိကအကြောင်းရင်းဟာဂျပန်အနေနဲ့အိမ်မီးချင်းတရုတ်နိုင်ငံရဲ့ကြွယ်ဝချမ်းသာမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလက်ခံမလားဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကမနေ့ကပြောဆိုလိုက်ပါတယ်။ပေကျင်းမြို့ဆင်ဝါတက္ကသိုလ်မှာကျင်းပတဲ့၄ချိန်မြောက်ကမ္ဘာငြိမ်းချမ်းရေးဖိုရမ်အတွင်းအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ် VOA American အတန်းရဲ့တနင်္လာနေ့မနက်ဖက်စီစဉ်တွင်ကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိ line to meter 2432.40 ရောကနေဖန်ယူနိုင်ပါတယ်နောက်9နာရီကြာည9နာရီမှာထုတ်လွှင့်မယ့်စီစဉ်မှာပြန်ပြီးဆုံတွေ့ရအောင်ပါရှင် VOA ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.